ဒီရင်ဒီသတင်းပတ်တွေထဲမှာမုတ်တုံလီအားကောင်းပြီးတော့မုတ်တီထန်စွာဆက်တိုက်ရွာသွင်းနေတဲ့အတွက်မြန်မာနိုင်ငံတော်အထူးသဖြင့်တင်းလိုက်တိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်အပါအဝင်တိုင်းပြည်သားပြည်တို့မှာရေလွှမ်းမှုမှုတွေဖြစ်လို့ဒေသခံပြည်သူတို့တော်များများရေပြီးသိနေကြပါတယ်။အခုလိုမိုးများရေကြီးတဲ့အချိန်မြေတွေကလည်းစိုးရိမ်မှုကိုကြုံလုံးတဲ့အတွက်မြင့်တက်လာတဲ့အတွက် ဒီကနေ့ဒီမှာနေတဲ့ပြည်သူတွေမြေပြိုကြမှုနဲ့ရေပြီးအနေနဲ့အထူးသတိပေးထားအထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဝေဒာညွှန်ကြားရေးဦးစီးဌာနကနေပြီးတော့အထူးသတိပေးပြောဆိုထားပါတယ်။ပြည်ဆောင်ကမဆူမောင်ကပြပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံတော်ဝန်မုတ်တုံလေးအားကောင်းနေတဲ့အတွက်ရှေ့သတင်းဘက်ထဲမိုးစက်တက်ရွာသွန်းနိုင်ခြင်းရှိတယ်လို့ညရေကလည်းစိုးရိမ်မှကြော်လွန်တဲ့အထည်မြေရှံမှုတွေဖြစ်နေလို့ရေဘေးကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်နောက်မြောက်ပိုင်းမှာအားကောင်းဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရဲ့အခြေအနေနဲ့မြန်မာန ်ကြီးကကျွန်တော်တို့ဒီကျောင်းသားညီမကျွန်တော်တို့ကဒီပြင်းနေအကောင်ကျွန်တော်ဒီကတော့ဘုဒ္ဓမြတ်အာရုံလာမယ်ဒီဆောင်မျိုးရှိပါတယ်ဒီမနေ့ကဆိုရင်တော့ကျွန်တော်တို့တစ်ခိုင်းကြီးနဲ့ပုံကြီးနဲ့ဒီနေ့ဒီနေ့တင်လာကြတယ်ဟောဒီဒီနေ့တိုင်းကြီးလာကြီးလေးကြီးကတော့နေရာပတ်ပြီးတော့ဘိုးကြီးနိုင်ပြီပေါ့နော်ဒီနေ့တိုင်းကြီးလာကြီးဒီနေ့ဒီမှာတော့ဒီနေရာသေးသေးကနေတော့နေရာနဲ့နေရာတော့ဘိုးရမယ်ဒီဆောင်မျိုးလေးရှိပါတယ်ဟုတ်ကဲ့
မိုးစတိုက်တီးထန်စွာရွာသွန်းနေမှုကြောင့်ထူးသဖြင့်အေယာဝရီမြစ်စစ်တောင်းမြစ်ရွှေကြည်မြစ်ပဲခူးငဝေမြစ်တည်းရဲ့ဆိုးရင်မအထက်ရောက်ရှိနေတဲ့မြစ်ရဲ့ဆိုးရင်မအခြေအနေနဲ့အတူမြကန်းတပင်းလေးနေသူတွေအနေနဲ့မြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားကြဖို့မိုးများရေကြီးလာနေတဲ့အချိန်မှာသဘာဝဘေးရဲ့ရေမိုးလေဝသအထူးသတိပေးချင်တာချက်တွေကိုမျက်ခြေပြက်နားဆွထားပြီးလိုက်တာကြဖို့ကိုလည်းဘိုးစလာညိုကြိုင်းမှုချုပ်ကသတိပေးပါတယ်။ဗန
်နေမြစ်ပေါ့နော်။ဗန်နေမြစ်ဒီအာမတို့ကဆိုရင်မထက်ကိုနှစ်ပြည်ခွဲတော့ကျော်နေတယ်။နှစ်ပြည်ခွဲဆိုရင်မဆိုရင်မထက်မှာလည်းတော့ဒီမှာ6ရက်တော့ဆိုနေတယ်ဆိုရင်အော်ကိုပြန်ကြောင်းနေတယ်ဘာလို့လဲရှိပါလဲ။ဒီနေ့ဒီကျွန်တော်စီမောင်းကြီးရေးခင်းနေတာမတော့မှာပေါ့နော်။မတော့မှာသူကဒီအကြကြနေနေလို့အကြောက်တွေနည်းနည်းလေးပြန်ပြီးတော့မှဟိုဥတီလာနိုင်နေတဲ့အခြေအနေရှိပါပေါ့နော်။အဲဒီဝဲကျွန်တော်ဒီရွှေချင်းကြီးရေရရွှေချင်းမြို့မှာပဲသူကတော့ဒီဆိုရင်မထက်ကိုကျွန်တော်၃ ရက်လောက်ကျော်နေတယ်။အဲနောက်မိရဲ့ပြန်မှာတော့ကျွန်တော်ဒီဝဲလောက်ကြာနေတယ်။နောက်ဒီဝဲလောက်ကြာနေတယ်။ဒါနဲ့တော့ဟိုဆိုရင်မထက်မှာတော့ဆက်ပြီးတော့ရှိနေပါပေါ့နော်။ဒါနဲ့ဒီမူဝင်းနေတော့ဒီတပိန်တော့ကျွန်တော်ဒီအကြကြကြီးကြီးကြီးတော့ဒီရက်နာတဲ့အချိန်မှာတော့ကျွန်တော်ဆိုရင်မကြီးကြောက်ကြောင်းလေးပြန်ရင်ဒီပြန်ရောက်နေတယ်ဆိုရင်တော့ပြန်ရောက်တယ်အနည်းဆုံးလို့ရှိပါနေတယ
်ဟုတ်ကဲ့ဆရာတော့အခုလက်တလုံးမှာဒီလိုမြေရေတချို့လည်းဒီဆိုရင်မအထက်ရောက်တာရှိရဲ့နောက်ရေကြီးရေဆန်လည်းဖြစ်နေတဲ့ခါကျတော့ပြည်သူလူထုကိုဆရာတို့ဒီမိုးလေဝသဇလားပြည်တော်ဦးစီးဌာနအနေနဲ့ဗာများသတိပေးစကားပေါ့နော်ပညာပေးစကားပြောချင်တာရှိပါလေဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ဒီမြေဆိုရင်မကိုကျွန်တော်ရောက်ရှိလာပြီးဖြစ်နေတဲ့ကြောင့်ဘာလို့ဒီပတ်ခံရမျိုးဒီအိမ်ဘာလို့နော်ဒီရေရောင်းဒီဒီလိုရေကျွန်တော်ဒီဒေလိုတဲ့ညီတော်ညီအစ်ကိုညီအစ်ကိုဖြစ်တာအခုရှင်ကြောင်းနေနေတယ်ဒီတက္ကသိုလ်ဘဝပြီးဟောရေးအဖွဲ့ကြီးရဲ့ဒီမင်းကြီးတဲ့ပိုင်းအဲ့နောက်ဆောင်ပင်ပူလို့ပါလေနောက်တစ်ခါတော့ဒီဒီဒီလာနဲ့ဒီဘာလေးညာဒီမြစ်တီထဲမှာကျွန်တော်ဒီပုံမောင်းဘောနော်ပုံမောင်းကောင်းဒီဘာလေးပါလာတဲ့ညီသမီးလူကြီးရှိတယ်ဒီဘိုးဘင်းကလည်းတော့ရန်ကုန်ပြည်တော်ပြည်မျိုးကြီးဆိုင်နေပါလေ
တက္ကသိုလ်မှာတော့ရေဘေးတဲ့တိုင်းတဲ့ပြည်တဲ့တချို့မှာတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကရေဘေးတဲ့ပြည်သူတွေအတွက်ကူညီကယ်ဆယ်တရားချထားပေးနေပါတယ်။အဲဒီလိုမျိုးလူများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုးလုံနေရတဲ့ရေဘေးတဲ့ပြည်သူတွေအနေနဲ့မတန်ရှင်းတဲ့ရေကြောင့်ဖြစ်လာတဲ့ကူးစက်ရောဂါတွေမဖြစ်ပွားရအောင်အထူးသတိထားကြဖို့နဲ့ရှေ့သတင်းပတ်ထဲမြန်မာနိုင်ငံတဝန်းဆက်ဖြစ်လာနိုင်တဲ့မိုးလေဝသအခြေအနေကိုတော့မိုးလေဝသပညာရှင်ဦးထွန်းလင်းကအခုလိုသုံးသပ်ပါတယ်
။ဟုတ်တယ်ဒီတော့စက်တင်ဘာလကဒီမိုးပေါက်ပါလေနောက်ပိုင်းကျပြီးတော့မိုးရွာအောင်မှနောက်တော့ရည်ကြီးရတော့ရှိအောင်ပါလေဟုတ်ပါလေနံပါတ်၄ကတော့ဒတိယမိုးဒေသနာတော်ပေါ့နော်နံပါတ်၄ရည်ကြီးဆုံးကတော့နံပါတ်၄ကတော့ရည်ကြီးတာမပြီးသေးဘူးနောက်တော့လာအောင်မယ်ဆိုတာအတိအကျဖို့လိုတယ်ဒီနော်နောက်တော့နံပါတ်၃ကတော့ကိုနေရဲ့နေရာဘယ်လိုနေရာမျိုးလဲပေါ့အမှားပြင်းရှောင်းရှားဖို့လိုတဲ့နေရာမျိုးဆိုရှောင်းဖို့ရှောင်းအောင်မယ်လေအဲ့ဒီမှအနေနဲ့တော့အနေရှိရပေါ့နော်
ဟုတ်ကဲ့
တော့တချို့ကတော့နည်းနည်းကောင်းပါပြီးတော့မရွှေ့တာလို့အဲအဲ့လိုလူတွေကတော့နည်းနည်းအနေရှိတာပေါ့ဗျာအဓိကတော့ရေကြီးရင်ပြဿနာရေပဲဒီတော့၃ရေအဲတော့၃ရေကိုပြီးမဆက်ဘူးနဲ့နော်အဲတန်းရှင်းတဲ့ရေပေါ့နောက်တစ်ခါဝင်ပြောဝင်အောင်တတိထားမယ်နောက်ဆေးဝါးဦးလည်းနည်းနည်းပြီးဆိုင်ပြီးတော့နေရမှာပေါ့
်နေသေးတဲ့ဒေသတွေမှာတော့ကူညီကယ်ဆယ်ရေးစားနပ်ရိက္ခာတောက်သုံးရည်တွေကအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့ဒီထက်ပိုပြီးစနစ်တကျဆောင်ရွက်ပေးတဲ့လို့လည်းရေခဲဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်